ဂျူလီယာကဘာဆက်မှာအမေရိကန်ဝင်ပါပြီးသတင်းခုနှစ်ပတ်ကျော်အကြာမှာနယူးယောက်မြို့မှာရှိတဲ့အတန်းနှင်းစတူဒီယိုလေးတစ်ခုကနေဂျာမနီနိုင်ငံကို15မိနစ်ကြာလိုင်းတူဒိုင်းရိုက်ရေဒီယိုအစီအစဉ်တစ်ခု1942ခုဖေဖော်ဝါရီလ1ရက်နေ့မှာစလွန်ခဲ့ပါတယ်။အဲ့ဒီရေဒီယိုအစီအစဉ်ကိုအမေရိကန်မျိုးချစ်ဒေတာဘုတ်ဖြစ်တဲ့ The Battle Hymn of the Republic ဆိုတဲ့တဲ့ချင်းနဲ့စဖွဲ့ပါတယ်။အဲ့ဒီနောက်အတန်းလွှင့်သူ William Harlan Hill ကအမေရိကန်တန်ကအတန်းလွှင့်နေပါတယ်။ဒီကနေ့ကစပြီးနေ့စဉ်အမေရိကန်နိုင်ငံနဲ့စစ်ပွဲသတင်းတွေကိုထုတ်လွှင့်ပေးသွားမှာပါ။သတင်းကောင်းတွေဖြစ်နိုင်ပါတယ်သတင်းဆိုးတွေဖြစ်နိုင်ပါတယ်ဒါပေမဲ့သတင်းမှန်တွေကိုကျွန်တော်တို့ထုတ်လွှင့်သွားပါမယ်လို့စပြီးပြောခဲ့ပါတယ်အဲ့ဒါဟာဖြင့်နောက်နှစ်ပေါင်း85နှစ်ကြာပြီးတဲ့နောက်ဒီကနေ့မှာဝါရှင်တန်ဒီစီမြို့တော်မှာအခြေစိုက်ပြီး VOA American အသံရဲလို့ဖြစ်လာစေတဲ့ပထမဆုံးအသံထုတ်လွှင့်ချက်ပဲဖြစ်ပါတယ်ဒုတိယကဘာစစ်အဆုံးသတ်ချိန်မှာတော့ VOA ကနေဘာသာစကားပေါင်း40ကျော်နဲ့ထုတ်လွှင့်ခဲ့ပြီးဂီတတချင်းနဲ့သုံးသက်ချက်စတဲ့ကဏ္ဍပေါင်းစုံပါဝင်ပါတယ်အဲ့ဒီအချိန်ကစလို့ VOA ဟာ Multimedia နိုင်ငံတကာအသံလွှင့်ဌာနအဖြစ်ပိုကြီးမားလာပြီး2016ခုနှစ်အထိဆိုရင် VOA ကိုအားပေးနားဆင်ကြည့်ရှုတဲ့ကမ္ဘာတဝန်းပရိသတ်အရေအတွက်ဟာသတင်းတစ်ပတ်ကို236တန်းကျော်ရှိပါတယ်ခင်ဗျာ။